စကိုင်းတိုင်းလေဘရောင်းကျင်းနီစီမံကိန်းကိုကြံ့ခွက်ဆန္ဒပြခဲ့တာကြောင့်ဒီတနက်နဲ့အပြစ်ခံရတဲ့ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကအမှုကိုပိတ်သိမ်းလိုက်ပြီးမဲ့မြန်မာနိုင်ငံရှိနေများကွင်းရက်ကတော့ပြည်တော်စုတရားလွှတ်တော်ရှိနေချုပ်ယုံအထိစာကျွမ်းလောက်ကိုမကြခင်တင်တော့မှဖြစ်ကြောင်းဒီမှုကိုဆက်ပြီးအေးအေးယူဆောင်ရွက်မှုမရှိဘူးဆိုရင်မိသားစုတွေရဲ့ဆန္ဒအတိုင်းအစိုးရအဆက်ဆက်ကိုပါတရားစွဲဆိုတာတွေလုပ်သွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ် VOA တင်းနောက်မအေးမာကတင်ပြမှာပ
ါဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်းစနေကြီးမြို့နယ်တွေကလေဘရောင်းတောင်ကျေးလီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံသွားခဲ့တာပါရေးမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှင်းနေများအခုညီနဲ့တရားစွဲဆိုခဲ့ပြီးမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်အရအမှုကိုပိတ်သိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကနေစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလာမယ့်အပတ်မှာတော့ပြည်တော်စုတရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချုပ်လွှာပေးဖို့သွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောပါတယ
်ဒီအမှုက12ရက်2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုမှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့ပြရတယ်အဲဘယ်လိုကြောင့်ဘယ်လိုကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့ဒီရိုက်ခါမှာဒီရင်းမပင်ခရံရဲမှုနဲ့ခရံဥရိယာရှိတဲ့ခွင့်ပြုချက်ရပိတ်သိမ်းနေလို့နောက်ရောက်လာတဲ့ဆက်ချမ်းမှုအပြစ်ဒီရဲမှုဥကြုံပြင်းရနေလို့ပြောပြတယ်ဒီရန်ပေါ်ဥပိုင်ကုန်ကြီးတဲ့ကနေပြီးတော့လူငယ်လေးဝန်ထမ်းတွေကဖြစ်တယ်ဒီနေ့ဒဏ္ဍာရီဖြစ်တဲ့စနတ်ဒဏ္ဍာရီတော်ဆောင်မှုတွေကဖြစ်နေတယ်။အောက်ပြမှာလာပြီးကြတဲ့အဆုံးချက်တွေကိုအုပ်ချုပ်ရေးဆိုင်ဆိုင်ရာရဲစခန်းတွေကဆောင်ရွက်ပေးနေခြင်းမရှိဘူး။နောက်တရားရုံးတဲ့ခါလဲတရားရုံးဘက်ကနေလက်ခံဆောင်ရွက်ပေးခြင်းမရှိဘူး။ဒါပေမဲ့တရားရုံးဆိုင်ရာတော့အင်းကဆုံရန်ဆုရှင်မှုပဲ။ဒီနေ့ကနေပတ်သက်ပြီးဆုံရန်ဆုရှင်မှုပြည့်နေကမှဆရာရဲ့အမိန့်ကိုပြင်နေတခုရတယ်။အဲဒီပေါ်မှာအခြေပြုပြီးကျွန်တော်တို့ကဒီကြောင်ဒီရလို့တော့စာရင်းတော့မိတ်ဆက်ခံခြင်းဖြစ်တယ်။
ဒေါက်တာဝင်းမုန်နဲ့ပတ်သက်လို့တရားစွဲဆိုခံနိုင်ရသူတွေဟာရဲအနာပိုင်းနေနဲ့အုပ်ချုပ်ရေးဘက်ကတာဝန်ရှိသူတွေဖြစ်တာကြောင့်ဒီအမှုကိုကိုက်တွယ်ဖြေရှင်းတာမျိုးတွေကိုဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်အခုလိုမျိုးပြည်တော်စုတရားလွှတ်တော်ရှေ့နေကြုံရုံးကိုစာချုပ်လာပေးဖို့အတွက်စီစဉ်ခဲ့ကြတာလို့လည်းဆိုပါတယ်။အဲ့ဒီအခြေအနေကနေဘာမှဆက်ပြီးတော့မထူးပါဘူးဆိုရင်တော့မြင့်လာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေကူညီသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
။ဒါအမြင့်ဆုံးတရားရုံးပြက်လို့အမြင့်ဆုံးတရားရုံးကထူးခြင်းလည်းမရှိဘာဆက်လုပ်နိုင်လဲ။ဟုတ်ကော်မရှင်နာရဲ့အစီအခံစာအရဆိုရင်ဒီမျိုးလူမတရားသိမ်းတဲ့ဆိုတော့ဘောပေါက်တယ်။တွေ့ကြော်ကြီးတွေ့ကြော်ကြီးမျိုးလူရှိနေဆိုတော့ဘောပေါက်တယ်။နောက်တစ်ခါကျကွန်ရက်မြင်သာမှုမရှိဘူးဆိုတော့ဘောပေါက်တယ်။အဲ့ဒီအတွက်မျက်နှာလေးဆိုလို့ရှိရင်မျက်နှာသူအနေနဲ့သူ့အပေါ်မှာတရားစွဲဆိုဖို့ပဲရှိမယ်။အစိုးရဆိုတာလည်းဘယ်သူ့အဖြစ်အစိုးရဆက်ဆက်ကအမွေဆက်ခံလာတဲ့ပြည်ထရတီဖြစ်တဲ့အတွက်ကြောင့်နောက်ဆုံးဆိုရမှာလည်းတာဝန်ရှိနေတယ်
။ဒီဘဝိလာ၁၀ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လေဘရောင်းတောင်ကျေးလီစီမံကိန်းကြောင့်ထောင်ထဲရှိတဲ့မိသားစုဝင်တွေဟာဒီစီမံလေးတိုးချဲ့မှုနဲ့အတူအိုးအိမ်ရှစ်တောင်းရတာတွေ၊နေရာဆုံးရှုံးရတာတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအတွက်လေဘရောင်းတောင်ကျေးလီစတ်ထုတွေတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူ့ခွင့်ရေးအဖွဲ့ကြီးကမြန်မာအနာဘိုင်းတွေကိုတောင်းဆိုခဲ့ပါတယ်ရှင်။